Welcome to the Voice of America in Burmese.
ညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ်မတ်လ25ရက်တောက်ကြနေ့ညနေ6:00ခွဲနဲ့9:00အထိအစီအစဉ်တွေကိုလိုင်းဒိုမီတာ79နဲ့25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီမှာရှာဖောင်းပါဒီညနေအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါရှင
်မင်္ဂလာညနေခင်းပါခင်ဗျာဒီကနေ့ညနေပဲသတင်းတွေကိုနောက်လောက်နဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ညမှာပါ Brussels မြို့ကိုတိုက်ခိုက်မှုတွေဝန်းနေရတဲ့အကြောင်းနဲ့စုံစမ်းစစ်ဆေးမှုကိုကူညီသွားမယ်အကြောင်းအမေရိကန်နိုင်ငံသားရဲ့ဝန်ကြီး John Kerry ကပြောပါတယ်ပြည်ထောင်နိုင်ငံမှာတံဖက်တိုက်ခိုက်မှုကြံစီနေတယ်လို့ဆိုသူတဦးကိုပြင်းထန်ရဲကဖမ်းမိလိုက်ပါတယ်မြန်မာနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးအသစ် Scott Marcio ဒီကနေ့မြန်မာနိုင်ငံမှာရောက်လာပါပြီဒီသတင်းတွေအပေါ်ဝင်တခြားနိုင်ငံတကာထိတ်တန့်သတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
ကောင်းပါပြီရှင်ဘယ်ဂျီယံနိုင်ငံဘရာဇီးလ်မြို့တော်အတန်းဖက်တိုက်ခိုက်ခံရပြီးဘယ်ဂျီယံလုံခြုံရေးတပ်ဖွဲ့ပေါ်ဝေဖန်မှုတွေထွက်ပေါ်နေတဲ့အကြောင်းမှာကြားကြမှာကတော
့ Now I project it's going to create great stress within Europe as these various nations
CIA ရရှိဟောင်း Michael Hayden ပြောသွားတာပါပြည်စုံကိုနောက်ပိုင်းမှာနားဆင်ရပါမယ်ဒီအကြောင်းနဲ့အတူနိုင်ငံရေးသမားတွေကိုနှိတ်ကုတ်တဲ့ပုံမှန်ကိုဖျက်ပေးဖို့တောင်းဆိုခြင်းနဲ့ဖားကန့်ဒေတာကကျောက်စိန်2ဖော်ရေးလုပ်ငန်းနဲ့ဒေသခံတွေကြားပြဿနာပြေလည်အောင်လှုပ်ပေးဖို့တောင်းဆိုချက်တွေကိုလည်းနားဆင်ရဖို့ရှိပါတယ်။အခုတော့ထိတ်တန့်ရောက်တဲ့ဒင်းတွေကိုကိုကျော်ကျော်သိန်းနဲ့နန်းလောင်တို့ကကြေညာပေးပါအောင်ရှင်
။ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့တော်ကိုအင်္ဂါနေ့ကတိုက်ခိုက်ခံရပြီးတဲ့နောက်အမေရိကန်နိုင်ငံသားဝန်ကြီး John Kerry ဟာဘယ်လ်ဂျီယံဝန်ကြီးချုပ် Charles Michel နဲ့ဒီကနေ့တွေ့ဆုံပြီးဝမ်းနည်းစကားပြောပါတယ်။ဒါအပြင်တိုက်ခိုက်မှုအပေါ်ဘယ်လ်ဂျီယံကစုံစမ်းစစ်ဆေးနေတာနဲ့အကြမ်းဖက်ဝါဒတိုက်ဖြတ်ရေးအနာဂတ်ကြိုးပမ်းမှုတွေမှာအမေရိကန်ကကူညီမဲ့အကြောင်းလည်းပြောပါတယ်။ကျွန်တော်တို့ဟာ Brussels တွေပါဆိုတဲ့စကားကိုဝန်ကြီးကယ်ရီကအရင်ဆုံးအင်္ဂလိပ်စကားနောက်တော့ပြင်သစ်စကားတခါ Belgian ရုံးသုံးဘာသာစကားတခုဖြစ်တဲ့ Vlaams စကားလိုနဲ့ပြောပါတယ်။ပါရီမြို့တော်က Shelley Abdou Magazine တိုက်ကိုတိုက်ခိုက်ခံရပြီးတဲ့နောက်လူတွေပြောခဲ့ကြတဲ့စကားကိုမွန်းမှန်ပြီးတော့ဝန်ကြီးကယ်ရီကပြောတာဖြစ်ပြီးအကြမ်းဖက်တိုက်ခိုက်ခံရသူတွေနဲ့တသားတည်းရှိတယ်ဆိုတာကိုဖော်ပြပြောဆိုတာပါ။အစွန်ရောက်ဝါရီတွေရဲ့အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်အမေရိကန်ပြည်ထောင်စုနဲ့နိုင်ငံတကာတိုင်ဝမ်ဟာကြောက်လန့်မှာမဟုတ်ဘူးလို့ဝန်ကြီးကယ်ရီကပြောပါတယ်။ဒါအပြင်အစွန်ရောက်ဝါဒီတွေရဲ့နတ်ထိဝါဒယုံကြည်ချက်တွေနဲ့တရေပေါ်ကြောင်မှုကိုကဘာမေပေါ်ကနေအမြင့်ပြတ်ချေမှုန်းနိုင်တဲ့အထိဆက်ပြီးနှိမ်နှင်းသွားမယ်လို့လည်းဝန်ကြီးကယ်ရီကပြောပါတယ်။အင်္ဂါနေ့ကဘရပ်ဆဲလ်မြို့တွေကိုတိုက်ခိုက်ခံရတဲ့ကိစ္စဘယ်လ်ဂျီယံဝန်ကြီးချုပ်နဲ့ဆွေးနွေးပြီးတဲ့နောက်မစ္စတာကယ်ရီကအဲ့ဒီလိုပြောတာပါ။ဒီမတိုင်ခင်ကတော့ဝန်ကြီးကယ်ရီဟာ EU ကော်မရှင်ဥက္ကဋ္ဌယွန်းကလော့ဒ်ယန်ကန်နဲ့လူမျိုးရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးပြီးတဲ့နောက်လေဆိပ်တိုက်ခိုက်မှုမှာတေဆုံးတန်ရာရသူတွေအတွက်လေဆိပ်မှာပဲလွမ်းသူပန်းခွေတစ်ခုချပါတယ်။
ပြင်သစ်နိုင်ငံသားတယောက်ကိုပါရီမြို့အပြင်ဘက်မှာဖမ်းဆီးထိန်းသိမ်းလိုက်နိုင်တာကြောင့်ဖြစ်လာနိုင်ခြေရှိတဲ့အကြမ်းဖက်တိုက်ခိုက်မှုတစ်ခုကိုဟန်တာလိုက်နိုင်တယ်လို့ပြင်သစ်အရေးတွေကပြောပါရယ်။တန်ရရှိခန္ဓာရသူဟာပြင်သစ်နိုင်ငံကိုတိုက်ခိုက်ဖို့အကွက်ချစီစဉ်ရမှာအတော်ခီးရောက်နေပြီလို့မနေ့ဂျာရာဘရင်းနေကသူ့ကိုဖမ်းဆီးလိုက်ပြီးနောက်ရဲတွေကပြောသွားခဲ့ပါရယ်
။ À ce stade, aucun élément tangible ne relie ce projet aux attentats de Paris.
ဒီအစ်စ်မှာတော့ပါရီမြို့နဲ့ဘရပ်ဆဲလ်မြို့တိုက်ခိုက်မှုတွေနဲ့အခုအကြမ်းစီဆက်ဆက်နေရဲဆိုတော့ခိုင်လုံတော့တက်သေးတော့မရှိသေးပါဘူးဆက်လုပ်နေတဲ့စုံစမ်းစစ်ဆေးမှုကနေဒီရာဇဝတ်ကြောင်းလောက်ရရဲ့သဘောတဘာဝနဲ့ပူပေါင်းကြံစည်မှုရှိနိုင်သလားဆိုတာကိုသိရမယ်လို့ခန့်မှန်းထားတဲ့အကြောင်းပြည်နယ်ပြည်ထရေးဝန်ကြီးဘာနတ်ဆာဇနူဖ်ကပြောသွားတာပါနိုဝင်ဘာလ23ရက်ပါရီမြို့အကြမ်းဖက်တိုက်ခိုက်မှုမှာလူပေါင်း130သေဆုံးပြီးဒဏ်ရာနဲ့ချီဒဏ်ရာရသွားပြီးတဲ့နောက်ပြည်တဲ့နိုင်ငံတွင်တရိပ်ကြီးကြီးထားနေရတဲ့အချိန်လည်းဖြစ်ပါတယ်ခုချိန်ထိဆိုရင်ပါရီမြို့တော်တိုက်ခိုက်မှုနဲ့ဆက်ဆက်ပြီးဖမ်းဆီးထားသူပေါင်း28ယောက်ထက်မနည်းရှိနေပါပြီ
။ဘော့စနီးယားကောင်းဆောင်ဟောင်းရော်ဒူဗန်ခရာဒစ်ကလူသတ်မှုအပါအဝင်လူမျိုးတုံးတက်ဖြတ်မှုစစ်ရာဇဝတ်မှုတွေနဲ့သူ့ပေါ်ချမှတ်ထားတဲ့ထောင်ဒဏ်140ကိုယူကံဝင်မှုစီစဉ်နေပါတယ်။1990ပြည့်အစောပိုင်းနှစ်တွေကဘော့စနီးယားစစ်ပွဲကာလတစ်လျှောက်ဆာ့ဘ်လူမျိုးတွေပေါ်ကျူးလွန်ခဲ့တဲ့စိုးသွမ်းရက်စက်မှုတွေအတွက်အသက်80အရွယ်ခရာဒစ်မှာအပြစ်ရှိတဲ့အကြောင်းနိုင်ငံတကာရာဇဝတ်ပြစ်မှုဆိုင်ရာကုလသမဂ္ဂတရားခုံရုံးကကြာသပတေးနေ့မှာဆုံးဖြတ်တာပါ။အဲ့ဒီဘော့စနီးယားစစ်ပွဲကာလတွင်လူပေါင်း3,000တေဆုံးခဲ့ရပါတယ်။တေဆုံးခဲ့ရသူတွေရဲ့မိသားစုဝင်တချို့ကတော့ဒီပြစ်ဒဏ်ဟာတိတ်ကိုနောက်ကျနေပြီလို့ပြောကြပါတယ်။ခရိုဒက်ရဲ့အပိပန့်ပူမှုမပါဘဲနဲ့တော့ဆရီဘရန်နီစာလူစုလူဝေးလိုက်တပ်ဖြတ်မှုဖြစ်နိုင်ပွဲမရှိဘူးလို့တရားခွန်ရုံးရဲ့ဥက္ကဋ္ဌတရားသူကြီးအိုဂွန်ခွန်းကပြောပါတယ်။ခရိုဒက်အနေနဲ့အချင်းထောင်ထဲမှာအရင်နေထားရတဲ့ထောင်သက်တန်း၈နှစ်ကိုအခုပြစ်ဒဏ်မှာရှော့ပေါ့ခံစားခွင့်ရှိတယ်လို့တရားသူကြီးကပြောပါတယ်။
ဆီးရီးယားနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုလှမဲ့အော်ဂိုလာနောက်ဆုံးထားပြီးမူကြမ်းရေးဆွဲနိုင်ဖို့အမေရိကန်ပြည်ထောင်စုနဲ့ရုရှားတို့ကတိုက်တွန်းပြောဆိုနေပါတယ်။တချိန်ထဲမှာလည်းဆီးရီးယားအစိုးရနဲ့အတိုက်အခံနှစ်ဖက်စလုံးကိုနိုင်ငံရေးအကျဉ်းသားအားလုံးကိုပြန်လည်ပေးဖို့ကိစ္စတိုက်တွန်းသွားဖို့ဆိုရာကိုနှစ်နိုင်ငံလုံးကသဘောတူခဲ့ကြတဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီး John Kerry ကပြောပါရယ်။အခုကိစ္စမှာရုရှားနိုင်ငံကအပြည့်အဝပူပေါင်းပါဝင်လှုပ်ဆောင်နေတယ်ဆိုတာကျွန်တော်ယုံကြည်ပါရယ်။ဆီးရီးယားနိုင်ငံတွင်ငြိမ်းချမ်းရေးနဲ့စစ်မှန်တဲ့နိုင်ငံရေးအသွင်ကူးပြောင်းမှုတစ်ရပ်ဖြစ်ပေါ်လာစေမဲ့ င်ငယ်ရေးလုပ်ငန်းစဉ်တွေမှာပါဝင်လှုပ်ဆောင်သွားနိုင်ဖို့အတွက်ဆီးရီးယားသမ္မတအာဆတ်အနေနဲ့လာမယ့်ရက်တွေအတွင်းမှန်ကန်တဲ့ဆုံးဖြတ်ချက်ချမှတ်နိုင်အောင်ကျွန်တော်တို့အားလုံးကြိုးစားသွားမှာပါလို့ဝန်ကြီးကယ်ရီကရုရှားသမ္မတဗလာဒီမီယာပူတင်နဲ့ဂျာရာဘရီနေကတွေ့ဆုံမှုအပြီးမှာပြောသွားပါတယ်အမေရိကန်ပြည်ထောင်စုနဲ့ရုရှားနိုင်ငံကြားပူးပေါင်းဆောင်ရွက်မှုတွေကြောင့်ဆီးရီးယားနိုင်ငံမှာသွေးထွက်တန်ရိုးပဋိပက္ခတွေ၅နှစ်ကြာဖြစ်ပွားပြီးခဲ့ပြီးတဲ့နောက်အကြမ်းဖက်မှုတွေရောကြသွားပြီးတော့လူသားချင်းစာနာတဲ့အကူအညီတချို့ပြန်လည်ပေးအပ်နိုင်တော့မယ့်အခြေအနေလားတွေတွေ့မြင်လာကြရတော့မယ်လို့လည်းဝန်ကြီးကယ်ရီကပြောပါရယ်မစ္စတာကယ်ရီနဲ့ရုရှားနိုင်ငံခြားရေးဝန်ကြီးဆာဂျီလက်ဘရော့တို့အချိန်အတော်ကြာဆွေးနွေးခဲ့ကြပြီးတဲ့နောက်ပူရဲသတင်းစာရှင်းလင်းပွဲကိုဂျာရာဘရီနေညအတော်နောက်ကျတဲ့အချိန်မှကျင်းပခဲ့ကြတာပါနိုင်ငံခြားသဘောမတူညီမှုတွေရှိနေတာထင်ထင်ရှားရှားတွေ့ရပေမဲ့လည်းဆီးရီးယားနိုင်ငံအတွင်းတိထက်မကရရှိခံတဲ့ငြိမ်းချမ်းရေးအောင်လူသားချင်းစာနာမှုအကူအညီတွေပိုရောက်သွားအောင်နဲ့စစ်မှန်တဲ့နိုင်ငံရေးအပြောင်းအလဲတွေဖြစ်ဖို့အမေရိကန်နဲ့ရုရှားနိုင်ငံစလုံးလှုပ်ကင်သွားကြမယ်လို့လည်းအခိုင်အမာပြောဆိုသွားကြပါရဲ့ရှင
် VOA American အသံညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ပြည်ဝေကနေတောက်ကြနေညနေပတ်သတင်းတွေကိုတရားရေးဆက်လက်ထုတ်လွှင့်နေပါတယ်။မြန်မာနိုင်ငံဆိုင်ရာအမေရိကန်ပြည်ထောင်စုရဲ့အသံမှကြီးတဲ့အဖြစ်တာဝန်ထမ်းဆောင်မဲ့ Scott Marshall နဲ့ဇနီးဖြစ်သူတို့ဒီကနေ့မြန်မာနိုင်ငံမှာရောက်လာပါပြီ။ Mr. Marshall ကိုမြန်မာနိုင်ငံဆိုင်ရာအသံမှကြီးဖြစ်ဖေဖော်ဝါရီလ9ရက်နေ့မှာအမေရိကန်ထက်လွှတ်တော်ကအတည်ပြုပြီးတဲ့နောက်ဒီကနေ့မှာရောက်လာတာပါ။ Mr. Marshall ကသူ့ရဲ့တန်အမတ်ခန့်အပ်လွာကိုလက်ရှိသမ္မတဦးသိန်းစိန်ကိုပေးရမှာလား။ရွေးချယ်ခံသမ္မတသည်ဦးထင်ကျော်သမ္မတတာဝန်ယူပြီးချိန်ကြမှာပေးရမှာလားဆိုတာကတော့ချင်းချင်းလင်းလင်းမသိရသေးပါဘူး။တမ်မကြီးမာစီလဟာအမေရိကန်နိုင်ငံသားရဲ့ဌာနအရှေ့အာရှနဲ့ပစိဖိတ်ရေးရာဘျူရိုမှာအကြီးတန်းလက်ထောက်နိုင်ငံသားရဲ့ဝန်ကြီးဖြစ်2023ခုနှစ်ဩဂုတ်လကနေ2026ခုနှစ်ဖေဖော်ဝါရီလအထိတာဝန်ထမ်းဆောင်ခဲ့ပါတယ်။ဒီမတိုင်ခင်ကတော့အင်ဒိုနီးရှားနိုင်ငံဆိုင်ရာတမ်မကြီးအရှေ့တောင်အာရှဒေသနဲ့ဆက်ဆံရေးကိုတာဝန်ယူရတဲ့အရှေ့အာရှနဲ့ပစိဖိတ်ရေးရာဘျူရိုရဲ့ဒုတိယလက်ထောက်နိုင်ငံသားရဲ့ဝန်ကြီးအာဆီယံရေးရာတမ်မကြီးစသည်အပြင်တာဝန်ထမ်းဆောင်ခဲ့ပါတယ်။မြန်မာနိုင်ငံကိုလာရောက်ဖို့အတွက်သူတို့အနေနဲ့အရန်ဆစ်လို့ရှားတဲ့အကြောင်းအရင်ခီးစဉ်တွေမှာလည်းပျော်ရွှင်ခဲ့ရတဲ့အကြောင်းသူသွားခဲ့ဘူးတဲ့ရှမ်းပြည်နယ်ခီးစဉ်ကိုမှတ်မိနေသေးတဲ့အကြောင်းမြန်မာနိုင်ငံမလာခင်ဝါရှင်တန်ဒီစီမြို့တော်မှာရိုက်ယူထားတဲ့ဗီဒီယိုထဲမှာတန်မကြီးမာဆယ်ကပြောထားပါတယ်။နိုဝင်ဘာလရွေးကောက်ပွဲမှာမြန်မာလူလူရဲ့အတန်တွေကိုကြားရအောင်ဘယ်လိုဖော်ထုတ်ပြသခဲ့ရလဲဆိုတာတက္ကပါလုံးကမြင်တွေ့ခဲ့ရတဲ့အကြောင်းဒါကြောင့်မြန်မာလူလူရှာဖွေနေတဲ့ငြိမ်းချမ်းရေးစီပင်ဝါပြောရေးနဲ့ဒီမိုကရေစီတွေအတွက်အားပေးကူညီနိုင်ဖို့ဒီလိုအရေးကြီးတဲ့အတွင်ကူပြောင်းရေးကာလအတွင်းမှာအစိုးရအသည်ရဲ့အရက်ဖက်အဖွဲ့အစည်းတွေရဲ့အတူလက်တွဲလှုပ်ဆောင်ဖို့အတွက်စိတ်အားထက်သန်နေတဲ့အကြောင်းတန်မကြီးမာဆယ်ကပြောပါတယ်။သူတို့အနေနဲ့ဘာကိုအရင်လုပ်ပြီးဘာကိုအရင်မြင်တွေ့ရရင်ကောင်းမလဲဆိုတာမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံရဲ့ Facebook စာမျက်နှာကနေတဆင့်အသိပေးကြဖို့လဲတန်မကြီးကပန်ကြားထားပါဗျ
။ American သမ္မတ Barack Obama ဟာ Argentina နဲ့ Cuba နိုင်ငံကောင်းဆောင်တွေနဲ့တွေ့ဆုံခဲ့တဲ့သူ့ရဲ့ငားရက်ကြား Latin America နိုင်ငံခီးစဉ်ကိုအဆုံးသတ်ပြီးဒီကနေ့ Washington Mirror ကိုပြန်လာပါပြီ။သမ္မတ Obama သမ္မတ Garo သမီးနှစ်ယောက်အပြင်သမ္မတ Garo ရဲ့မိခင်တို့ပါလိုက်ပါသွားတဲ့ Air Force One လေယာဉ်ဟာ Argentina နိုင်ငံBruno S. Acesa နိုင်ငံတကာလက်စိတ်ကနေဒီကနေ့အစောပိုင်းကပဲပြန်လည်ထွက်ခွာခဲ့ကြတာပါ။အာဂျင်တီးနားနိုင်ငံမှာစစ်အာဏာရှင်အုပ်စိုးခဲ့တဲ့ကာလတွေအတွင်းဖြစ်ပျက်ခဲ့တဲ့ရက်ဆက်ကြမ်းကြုံမှုတွေနဲ့ပတ်သက်လို့အမေရိကန်ကထုတ်ဖော်ပြောဆိုဖို့အရင်တုန်းကနောက်နေခဲ့တာရှိပေမဲ့သူ့အစိုးရလက်ထက်မှာတော့အတိတ်ကိုရိုးရိုးသားသားနဲ့ပွင့်လင်းမြင်သာမှုရှိရင်ဆိုင်လက်ခံတော့မှာဖြစ်တယ်လို့သမ္မတ Obama ကပြောပါရယ်။သမ္မတ Obama ဟာနှစ်ပေါင်း90အတွင်းပထမဆုံးအကြိမ်ဖြစ်လက်ရှိသမ္မတတယောက်အနေနဲ့ကျူဘားနိုင်ငံကိုတွားရောက်ခဲ့ပြီးတဲ့နောက်အဲ့ဒီကနေမှကျူအာဂျင်တီးနားနိုင်ငံကိုခီးဆက်ခဲ့တာပါ။ကျူဘားနိုင်ငံဟာဗာနာမြို့တော်ခီးစဉ်အတွင်းမှာတော့သမ္မတဥဘာမားကကျူဘားအပေါ်ဆဲစုနှစ်တွင်နဲ့ချီချမှတ်ထားတဲ့ကုံတော်ရေးပိတ်ဆို့အရေးယူမှုတွေကိုအမေရိကန်ကွန်ဂရက်လွှတ်တော်ကဖယ်ရှားပေးဖို့ထမှန်တိုက်တွန်းပြောသွားခဲ့ပါတယ
်။မြောက်ကိုရီးယားပေါ်နိုင်ငံတကာကချမှတ်ထားတဲ့ပြင်းထန်တဲ့တံခါးအရေးယူမှုတွေနဲ့ပတ်သက်ပြီးသူတို့ရဲ့ထောက်ခံမှုကိုတရုတ်နိုင်ငံကရှင်းရှင်းလင်းလင်းပြသလှုံ့ဆော်တာမရှိသေးပါဘူး။မြောက်ကိုရီးယားက၄ချိန်မြောက်နျူကလ িয়ার ဆန်တပ်မှုလုပ်ခဲ့တာနဲ့ဒီနှစ်အစောပိုင်းမှာနောက်ထပ်တာဝန်ပြစ်ဒုံးကျည်ဒဇင်ပြစ်လွတ်ခဲ့တာတွေကြောင့်နောက်ထပ်တိုးချဲ့ထားတဲ့တံခါးအရေးယူမှုတွေကိုမြောက်ကိုရီးယားအစိုးရဘော်ကုလသမဂ္ဂကမလာနှစ်ရက်နေမှာချမှတ်ထားတာပါတံခါးအရေးယူမှုတွေတတ်မှတ်ပြတ်ထမ်းမှုကိစ္စမှာတရုတ်နဲ့အမေရိကန်တို့ပူးပေါင်းဆောင်ရွက်ခဲ့ကြပါတယ်ဒီတံခါးအရေးယူမှုတွေအရမြောက်ကိုရီးယားရဲ့တင်သွင်းကုန်အားလုံးကိုမဖြစ်မနေစစ်ဆေးဖို့နဲ့တွင်းထွက်သတ္တုအများစုတင်ပို့မှုကိုပိတ်ပင်ဖို့ချက်ချင်းအကောင့်ထဲပို့ဆောင်ရွက်ရမှာပါမြောက်ကိုရီးယားကုန်သွယ်ရေးရဲ့90ရာခိုင်နှုန်းဟာတရုတ်နဲ့လုတာဒါမှမဟုတ်တရုတ်ကိုဖျက်သွားတာကြောင့်ဒီနိုင်ငံကတံခါးအရေးယူမှုတွေကိုတရုတ်ကအကောင့်ထဲပို့လုဆောင်တာဟာအဓိကအရေးပါတဲ့ကိစ္စဖြစ်တတ်မှတ်ကြပါတယ်တံခါးရည်ရွယ်မှုကိုထောက်ခံဖို့တရုတ်ကောင်ဆောင်တွေကကတိကဝတ်ပြုထားပေမဲ့ဘယ်လိုအကောင့်တွေဖော်မယ်ဆိုတဲ့အသေးစိတ်တွေကိုတော့အခုချိန်ထိမကြေညာသေးပါဘူး
မြောက်ကိုရီးယားနိုင်ငံမှာလုပ်ခဲ့ဘူးသည်များထဲအကြီးမားဆုံးဖြစ်တဲ့တာဝေးပစ်လက်နက်ကြီးဆိုင်ရာစမ်းသပ်လေ့ကျင့်မှုတစ်ခုလုပ်ခဲ့တယ်လို့မြောက်ကိုရီးယားကဒီကနေ့ပြောပါရယ်ချွန်ဝေဒီလို့ခေါ်တဲ့တောင်ကိုရီးယားသမ္မတရုံးနဲ့ဆိုးလ်မြို့တော်ကိုဖျက်ဆီးရေးပြစ်မှတ်ထားပြီးတော့ဒီလေ့ကျင့်ခန်းကိုလုပ်တာဖြစ်တယ်လို့မြောက်ကိုရီးယားအစိုးရအဖွဲ့ KRT ရုပ်သံဌာနကပြောပါရယ်စီရေးလေ့ကျင့်ခန်းကိုမြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းစစ်ဆေးနေတာကိုလည်း KRT ကထုတ်ပြန်တဲ့ဓာတ်ပုံတွေမှာတွေ့ရပါရယ်အချိန်ကာလနဲ့နေရာမပါတဲ့ဓာတ်ပုံတွေမှာမြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်ဦးကတပ်ဖွဲ့တွေကိုအလေးပြုပြီးတော့ဒုံးကျည်တွေပြစ်လွတ်နေတာကိုကြည့်ရှုနေတဲ့ပုံတွေတွေ့ရပါတယ်။နိုင်ငံပိုင်သတင်းမီဒီယာရဲ့အဆိုအရဒီလေ့ကျင့်ခန်းမှာအရွယ်အစားမျိုးစုံတာဝေးပြစ်လက်နက်ကြီးပေါင်း100ကျော်ပါဝင်တယ်လို့ဆိုပါတယ်။တောင်ကိုရီးယားနဲ့အမေရိကန်တို့ပူးပေါင်းပြီးတော့နှစ်ပတ်လည်စီရေးလေ့ကျင့်နေတာကိုတုံ့ပြန်တဲ့အနေနဲ့ဆိုးလ်နဲ့ဝါရှင်တန်ကိုတိုက်ခိုက်မယ်ဆိုပြီးစစ်ဖြစ်မဲ့ပုံစံပြောဆိုတာမျိုးတွေကိုမြောက်ကိုရီးယားနိုင်ငံပိုင်သတင်းဌာနကမကြသေးခင်ရက်တွေအတွင်းပြောထားတာပါ။ဒီလိုစီရေးလေ့ကျင့်တာဟာသူတို့ကိုကျူးကျော်တိုက်ခိုက်ဖို့လက်ချင်းပြင်ဆင်လာလို့မြောက်ကိုရီးယားကယူဆပါရယ
်တူရကီနိုင်ငံရှိတောင်ပိုင်းမှာကာဗွန်ဖောက်ခွဲမှုတစ်ခုကြောင့်တူရကီစစ်သား၃ဦးတေဆုံးသွားပါရယ်လေးစမျိုးကတက်စကန်တစ်ခုကိုကာဒစ္စတန်လူသမားပါတီ PKK ကကြာသပတေးနောက်ပိုင်းမှာတိုက်ခိုက်တာကြောင့်တခြားစစ်သား24ယောက်လည်းဒဏ်ရာရတယ်လို့တူရကီစစ်ဘက်ကပြောပါရယ် PKK နဲ့အစိုးရကြားပြစ်ခတ်ရဆဲထားတာပြီးခဲ့တဲ့နှစ်ဇူလိုင်လမှာပြတ်သွားပြီးခဲ့တဲ့ကဆိုရင်ကားလူမျိုးတွေအများစားအဖြစ်နေထိုင်တဲ့နိုင်ငံရှိတောင်ပိုင်းမှာလူပေါင်း1000ကျော်တေဆုံးရပြီလို့တူရကီကပြောပါရယ်အချိန်ကာလဟာဖြင့်အရာအားလုံးနှိပါကိုပြောင်းလဲသွားစီပါရခင်ဗျာ Rolling Stones တိဂီတာအဖွဲ့အနေနဲ့သူတို့ရဲ့နိုင်မဲကျော်သချင်းဂီတာပေါ်ကျူးပါနိုင်ငံရဲ့သဘောထားပြောင်းလဲသွားတာကိုတွေ့ရဖို့ Time is on my side ဆိုတဲ့သူတို့ရဲ့သချင်းတစ်ပုဒ်ထဲမှာလို့ပဲအလုံလောက်တက်တန်းကြရှိခဲ့ပုံရပါတယ် Rolling Stones အဖွဲ့ရဲ့သချင်းတွေကိုအဖြစ်အမှောင်တွေဖြစ်တတ်မှတ်ပြီး Community ကျူးပါနိုင်ငံကပိတ်ထားခဲ့ဘူးလားပါဒါပေမဲ့လည်းကျူးပါနိုင်ငံဟာအနောက်ကမ္ဘာနဲ့ဆက်ဆံရေးပြည်လဲဖို့ဆက်လုပ်လာတာနဲ့အမျှဒီအခြေအနေကပြောင်းလဲသွားပါပြီကျူးပါနိုင်ငံမှာဒီကနေ့အခမဲ့သမိုင်းဝင်ဖြောပြီးပွဲတစ်ခုလုပ်ဖို့ Rolling Stones အဖွဲ့ဟာကြာသပတေးနေ့ကဟာဗာနာမြို့တော်မှာရောက်နေကြပါပြီ။သူတို့ဖွဲ့ရဲ့တက်တန်းတစ်လျှောက်တကယ့်နေရာအများပြားမှာတည်ဆို့ဖြောပြီးပူပေမဲ့အခုဟာဗာနာပွဲကသမိုင်းမှတ်တမ်းတစ်ခုဖြစ်တယ်လို့ထုတ်ပြန်ချက်တမ်းမှာ Rolling Stones အဖွဲ့ကပြောထားပါဗျာခင်ဗျာ
။ထိတ်တန့်ရောက်သတင်းတွေကိုကိုကျော်ကျော်သိန်းနဲ့နန်းလောင်တို့ကကြေညာပေးခဲ့တာပါရှင်။ဆက်လက်ပြီးသတင်းဆောင်ပါတွေကိုထုတ်လွှင့်ပေးပါမယ်။ဘယ်ဂျီယံလုံခြုံရေးတပ်ဖွဲ့အပေါ်ဝေဖန်မှုထွက်ပေါ်နေတဲ့အကြောင်းကိုအရင်ဦးဆုံးတင်ပြပေးခြင်းပါတယ်။ဘယ်ဂျီယံနိုင်ငံရက်ဆဲလ်မြို့တော်ကအကြမ်းဖက်တိုက်ခိုက်ခံရပြီးဘယ်ဂျီယံရဲ့လုံခြုံရေးတပ်ဖွဲ့တွေကတောင်းကနင်းဖြစ်ကုန်တာကြောင့်နိုင်ငံရဲ့အကြမ်းဖက်မှုတိုက်ဖျက်ရေးစနစ်ကိုတကမ္ဘာလုံးကစောင့်ကြည့်နေပြီးဝေဖန်သံတွေလည်းလှိုင်းလိုင်းထွက်ပေါ်လာနေတာပါ။နောက်ဆုံးအခြေအနေကိုအမျိုးသားလုံခြုံရေးကိစ္စရပ်များဆိုင်ရာ VOA သတင်းတောက် Jeff Seldon သတင်းပေးပို့ထားတာကိုကိုရန်နိုင်ကပြောပြပေးပါမယ်ရှင်။
ရဆောမျိုးကြံဖတ်တိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့တန်တရားရှိတဲ့သူတွေကိုအပူတပြင်းရှာဖွေဖမ်းဆီးနေချိန်မှာပဲဘယ်လ်ဂျီယံနိုင်ငံမှာလည်းဖိအားတွေတိုးလာနေပြီးတော့ပြည်ထောင်ဝန်ကြီးကယာရုကနေနှုတ်ထွက်ဖို့စာတင်လိုက်ပါတယ်။ဒီချိန်နဲ့ပတ်သက်ပြီးတော့ဘယ်လ်ဂျီယံပြည်ထောင်ဝန်ကြီးပြောတာကတော့
And a scale of fact if you put everything in a row then you can say that
အလုံးကိုတန်းစီပြီးခြားကြည့်လိုက်မယ်ဆိုရင်နေရာတော်များများမှာမိကွန်းတွေအကြီးအကျယ်ထုံနေပါတယ်။တရားရေးဌာနကပဲဖြစ်ဖြစ်တိုက်ခိုက်မှုဖြစ်ပြီးနောက်ဆက်တွဲအခြေအနေတွေနဲ့ရဲတွေနဲ့ပတ်သက်ပြီးတော့လည်းမိကွန်းတွေထုံနေပါတယ်။
ဝေဖန်မှုတွေလည်းပပောင်းစုံကထွက်ပေါ်လာနေပြီးဘယ်ဂျီယံအနေနဲ့အသေးခံဘုံခွဲသူတယောက်ကိုစောင့်ကြည့်ထားတဲ့လို့တူရကီသမ္မတရေဂျက်တိုင်အာရဝန်ကပြောလိုက်ပါတယ
်။စနစ်တရှိအစ္စလာမီနဲ့
2015ဇူလိုင်14ရက်နေ့ကပြည်နှင်နံပေးလိုက်တာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဘယ်ဂျီယံတန်ယုံကိုတန်တမန်လမ်းကြောင်းကနေအကြောင်းကြားခဲ့ပါတယ်။ဘယ်ဂျီယံအာဏာပိုင်တွေကသူဘသူဆိုတာကိုထုတ်ပြန်ခဲ့ပါတယ်
။အမေရိကန်အာဏာပိုင်တချို့ကလည်းအပြစ်မြင်နေကြပါတယ်။ဒါပေမဲ့သူတို့စိုးရိမ်နေတဲ့လုံခြုံရေးလိုအပ်ချက်တွေကဘယ်လ်ဂျီယံနဲ့တခြားဥရောပနိုင်ငံတွေမှာအစ်စ်အဆန်းမဟုတ်ပဲ2004-2005မက်ဒရစ်နဲ့လန်ဒန်မြို့အကြမ်းဖက်တိုက်ခိုက်မှုတွေမှာကတည်းကလုံခြုံရေးပိုင်းလိုအပ်ချက်တွေရှိခဲ့တာဖြစ်တယ်လို့ဥရောပကော်မရှင်ရဲ့ဒုဥက္ကဋ္ဌ1 Franz Timmermans ကပြောပါတယ်
We need to speed up some of the proposals we've put on the table to find the money
ကျန်းဖက်သမားတွေ credit card တွေကြိုတင်ငွေဖြည့်ကတ်တွေကိုသုံးလို့မရအောင်လက်နက်တွေပမာရှိတယ်ဆိုတာကိုခြေအခံဖော်ထုတ်နိုင်အောင်ကျွန်တော်တို့တင်ပြထားတဲ့အဆိုပြုချက်တွေကိုမြန်မြန်လုပ်သွားဖို့လိုပါတယ်
။ယောဘကျမ်းဖတ်ဝါဒတမန်တိုက်ဖြတ်ရေးအဖွဲ့အစ်ကအကူအညီပေးလာနိုင်တယ်လို့မျှော်လင့်ချက်တွေတော့ရှိနေပါတယ်။ဒါပေမဲ့လုံခြုံရေးသတိရှိသင့်ခဲ့တာကြာပြီလို့ American Bo ထောက်လိုင်းရေး Agency အရာရှိဟောင်း Michael Hayden ကပြောပါတယ
်။ Not many of our European friends have their game at the level
we have it at when it comes to
ရင်းချက်လက်တွေဖလှယ်တဲ့နေရာမှာကျွန်တော်တို့လုံနေတယ်လို့မျိုးကျွန်တော်တို့ရဲ့ဥရောပမိတ်ဆွေနိုင်ငံအတော်များများကမလုံနိုင်ကြပါဘူ
း။ဒါပြင်ဥရောပလုံခြုံရေးအေဂျင်စီတွေကိုလုံပိုင်ခွင့်အာဏာပေးဖို့နဲ့ပတ်သက်ပြီးတော့လည်းစိုးရိမ်မှုတွေရှိနေပါတယ်။အဲ့ဒီဥရောပလုံခြုံရေးအေဂျင်စီတွေအနေနဲ့အရေးကြီးတဲ့ထောက်လှမ်းရေးသတင်းတွေကိုအချိန်မီပေးနိုင်ဖို့အတွက်ဥရေကြောင်းအရာရောနှီးပညာအရာပါလလန်းမီအောင်လှုပ်ဆောင်ပေးရမှာဖြစ်တယ်လို့လည်း Michael Hayden ကပြောပါတယ
် Now I predict it's going to create great stress within Europe as these various
ဥရောပနိုင်ငံတွေတော်များများဟာသူတို့နိုင်ငံသားတွေရဲ့တူးချင်းလူလတ်ခွင့်တွေနဲ့ဘေးကင်းလုံခြုံရေးဆိုတဲ့အခြေအနေနဲ့ကြားထဲမှာလိုအပ်တယ်လို့ထင်ကြီးသွားနိုင်ဖို့လူတွေဆိုတာစတင်သိရှိလာတာနဲ့မျှဥရောပတိုက်တွင်းမှာစိတ်ဖိစီးမှုတွေစိုးရိမ်တောကတွေတော်လေးဖြစ်လာလိမ့်မယ်လို့ကျွန်တော်ခန့်မှန်းပါတယ
်အမေရိကန်အာဏာပိုင်တူးပြောတယ်လို့ပဲ IS အဖွဲ့ဟာပြဿနာကိုမီးမွေ့လိုက်ပြီးတော့လုံခြုံရေးအဖွဲ့တွေအနေနဲ့မိကိုညှင်းသက်နိုင်ဖို့လှုံ့ဆော်ရတော့မှာဖြစ်ပါတယ်ခင်ဗျာ
ဘယ်ဂျီယံနိုင်ငံလုံခြုံရေးတပ်ဖွဲ့ပေါ်ဝေဖန်မှုတွေထွက်ပေါ်နေတဲ့အကြောင်းကိုကိုရင်နိုင်ပြောပြပေးခဲ့တာပါရှင်ဒါကတော့နိုင်ငံတကာနဲ့ဆိုင်တဲ့သတင်းကိုနားဆင်ကြရတာဖြစ်ပါတယ်အခုတော့စနေနေ့ညဓာတ်ရိုက်လေးလိုက်မှာဆွေးနွေးမယ့်အကြောင်းအရာတွေကိုနားဆင်နိုင်ပါပြီရှင
်ဒါမဲ့ငါးနှစ်တန်းအတွက်အစိုးရအဖွဲ့ဝင်ဝန်ကြီးစီးရင်ကိုရွေးချယ်ခံသမ္မတဦးတင်ကျော်ကတွတ်တော်မှာတင်သွင်းထားပြီးပါပြီ။ဒေါက်ဆန်းစုကြည်ရဲ့ပါဝင်ဝန်ကြီးအဖွဲ့ဝင်တွေရဲ့ကိုယ်ရေးအကျင့်တွေကိုလည်းထုတ်ပြန်ထားပါတယ်။ဒီအစိုးရအဖွဲ့တင်နဲ့ပတ်သက်ပြီးကျွန်တော်တို့သောတာရှင်တွေရဲ့အမြင်တွေကိုအခုလာမယ့်စနေနေ့ညတရက်လီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီအစီအစဉ်မှာပါဝင်ဆွေးနွေးကြတဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါ။ကိုယ့်ရဲ့အမြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VO ရဲ့ဖုန်းနံပါတ်က1-2-3-2-5-5-5-4 email address က burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးထိတ်ခေါ်ပါတယ်နော်။
ဒီနေ့ညတိုက်ရိုက်လေလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုထပ်မံဖိတ်ခေါ်ပါရစေ။ VOA မြန်မာပိုင်းစီစဉ်ကတိုက်ရိုက်လေလိုင်းဆွေးနွေးခန်းကိုအင်ကာနဲ့စနေညတွေမှာတပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။အခုတော့မြန်မာနိုင်ငံနဲ့ပတ်သက်တဲ့သတင်းလွှာတွေကိုတင်ပြပေးပါမယ်။အရင်ဦးဆုံးတော့နိုင်ငံရေးသမားတွေကိုနှိတ်ကုတ်တဲ့ပုံမှန်ကိုဖျက်ပေးဖို့တောင်းဆိုချက်ကိုတင်ပြပေးပါမယ်။တက်လာတဲ့အစိုးရအနေနဲ့နိုင်ငံရေးသမားတွေကိုဖိနှိပ်ထားတဲ့ပုံမှန်18လိုဥပဒေမျိုးကိုပယ်ဖျက်ပေးဖို့ဒီမိုကရေစီတက်ကြွလှုပ်ရှားသူတွေကတောင်းဆိုလိုက်ပါတယ်။ဒီမိုကရေစီပြုပြင်ပြောင်းလဲရေးတွေလှုပ်ဆောင်နေတဲ့မြန်မာနိုင်ငံအတွက်နိုင်ငံတကာအစ်စ်မီမှန်ကန်ခိုင်မာတဲ့တရားရေးစနစ်တစ်ခုမဖြစ်မနေလိုအပ်ပါတယ်လို့လည်းဥပဒေအတိုင်းအဝိုင်းကပြောပါတယ်။အပြည့်အစုံကိုတော့မြင့်မခတ်သတင်းအေဂျင်စီကကိုကောင်းမြတ်ဖြိုးကဆက်ပြီးပြောပြပေးပါမယ်ရှင်
။အစိုးရတက်လက်ထက်မှာအခရီးတရားခင်းစင်တဲ့အစိုးရအဖွဲ့ဖြစ်နိုင်မို့ဆိုရင်တော့တရားဥပဒေစိုးမိုးရေးကအရေးကြီးလာပါတယ်။ဒါကြောင့်တရားဥပဒေစိုးမိုးရေးအတွက်အာဏာရှိရဲ့သူတွေလိုသလိုတုံးလို့ရနေတဲ့ဥပဒေတွေဒီမိုကရေစီစံနှုန်းနဲ့မကန့်ညီတဲ့ဥပဒေတွေကိုပြင်ဆင်ဖို့လုပ်နေတယ်လို့ဥပဒေပညာရှင်အတိုင်းအဝိုင်းကပြောဆိုနေကြပါတယ်။အခုချိန်မှာလူပြောများနေတဲ့ဥပဒေတွေကတော့ငိမ့်စုစီဥပဒေပုံမှန်18မတရားအသင်ဆက်သွယ်မှုဥပဒေပုံမှန်18 electronic ဥပဒေနဲ့တခြားဥပဒေပုံမှန်တွေပဲဖြစ်ပါတယ်။တရားလွှတ်တော်ရှင်းနေဥရောပဆန်းအောင်ကတော့တရားဥပဒေစိုးမိုးမှုရှိမှသာမြန်မာနိုင်ငံရဲ့တခြားကဏ္ဍတွေကိုပြည်ပြန်အောင်ဆောင်ရွက်နိုင်မယ်လို့ခုလိုပြောပါတယ
်တရားဥပဒေစိုးမိုးရေးကိုလည်းတစ်ဖက်ကဦးစားပေးရမယ်တော့တရားဥပဒေစိုးမိုးမှုရှိမှမင်းမဲ့စရိုက်တွေကိုပပြအောင်လုပ်နိုင်မယ်အဲ့ဒီအခါကျမှတိုင်းရင်းသားစည်းလုံးညီညွတ်ရေးကိုလည်းပို့ပြီးတော့ပြည်ပြန်အောင်အကောင့်တွေပေါ်ဆောင်ရွက်နိုင်မယ်အခုတိုင်းရင်းသားတော်တွင်းလက်နက်ကင်တော်လိုင်းအင်အားစုတွေကိုမတရားသိမ်းပုံမှန်တွေကနေမပြုတ်သေးတဲ့အခါကျတော့မြို့ပေါ်လာတာတောင်တိတ်စိတ်မကြဘူးအလင်းမသိရင်အဲ့ဒီပုံမှန်တွေနဲ့ဆွဲထဲမှာကိုလန့်နေရတယ်တချင်ပြီးခဲ့တဲ့ကာလမှလည်းပဲဟဲ့လားဒါမျိုးတစ်ခုဖြစ်ခဲ့ပြီးပြီအဲ့တော့တရားဥပဒေ rule of law ကိုလည်းပဲလောက်ရမယ်တိုင်းသားစည်းလုံးညီညွတ်ရေးကိုလည်းတည်ဆောက်ရမယ်ဒုတိယပင်လုံညီလာခံကြီးကိုအကောင့်တွေပေါ်ဆောင်ရွက်ရမယ်
ဦးတိတ်ဆိုင်ဆိုရလက်ထက်မှာတော့ဆန္ဒပြရတဲ့သူတွေတော်တော်များကိုပုံမှန်18ပုံမှန်19နဲ့တရားစွဲဆိုမှုတွေရှိခဲ့ပါတယ်ပုံမှန်18အပါအဝင်တခြားပုံမှန်တွေနဲ့အမှု30လောက်တရားစွဲခံထားတဲ့ဘာကတာဥက္ကဋ္ဌကိုကျော်ကိုကတော့အဲ့လိုဥပဒေနဲ့ပတ်သက်ပြီးသူ့ရဲ့အမြင်ကိုအခုလိုပြောပါတယ
်နိုင်ငံသားခွင့်ရေးအရဆိုရှင်ကျွန်တော်တို့ဟိုနိုင်ငံရေးယုံကြည်ချက်တွေကိုလွတ်လပ်စွာဖော်ဆန္ဒထုတ်ဖော်ခွင့်ရှိရမယ်ဒါပေမဲ့လက်တွေ့မှာလွတ်လပ်စွာဆန္ဒထုတ်ဖော်ခွင့်ကိုဖိနှိပ်ချိုးနှိမ်မှုအတွက်ဒီစတင်ရမယ်ခွင့်ပြုချက်တောင်းခံရမယ်ဆိုတဲ့ဥပမာ18ကိုပြဋ္ဌာန်းထားတာဖြစ်တယ်အဲ့တော့စတင်နေကျွန်တော်တို့ဟိုပါပေါ့ခွင့်ပြုချက်တောင်းတယ်ဆိုတဲ့ဆိုတိုင်းလဲသူကပေးချင်မှပေးတာဖြစ်တယ်အဲ့ဒါတမင်တွေကမပေးချင်လို့ဒီဥပဒေနဲ့ထစ်ထားတာလို့ကျွန်တော်တို့ယူဆတယ်အဲ့တက်လာတဲ့အစိုးရအနေနဲ့ကစဉ်းစားတွေးခေါ်ပြီးတော့
စင်စင်ချင်းတုံတရားနဲ့ပြည့်စုံတယ်ဆိုလို့ရှိရင်တော့ဒီပုံမှာဆက်ရှိလို့မျိုးဟိုနိုင်ငံရေးသမားတွေကိုနှိမ့်ကုပ်ဖို့ပြင်ဆင်ပြတ်ထန်းထားတဲ့ဥပဒေတွေကိုပဲဖြတ်တင်တယ်လို့မြင်ပါတယ်ဒါလွတ်တော်ကနေပြီးတော့ဥပဒေဟိုအတီးပြုတ်လို့ရခဲ့ရင်လွတ်တော်ကနေဥပဒေကိုပဲဖြတ်လို့လည်းရပါတယ်အဲ့တော့လွတ်တော်ထဲမှာဒါကိုပြန်လည်းဆွံ့နွေးပြီးတော့ဒီလိုဥပဒေပုံမှာမျိုးဖြတ်သ
င်သားမခွဲကြပါနဲ့အထူးသဖြင့်ခောက်ရိုးကျိုးနေတဲ့တရားသူကြီးတွေကိုနော်မွန်းမှန်နဲ့သင်တန်းနေပုတ်ချပြီးတော့ဟလာနာမည်ဆိုးနဲ့ကြော်ကြားတဲ့တရားသူကြီးတွေကိုဖယ်ရှားပေးဖို့လိုတယ်အဲ့ဒါပါအဲ့တော့အစိုးရတဲ့အနေနဲ့အဓိကအားဖြင့်တရားရေးကိုလည်းတန့်ရှင်းအောင်လုပ်ပေးပါနောက်ပြီးတော့တရားဥပဒေစိုးမိုးရေးကိုမြင့်တင်ပေးပါလို့ပဲကျွန်တော်တို့ကအကြံပြုလိုပါတယ
်တရားဥပဒေစိုးမိုးရေး rule of law ဆိုပြီးကြီးကြီးပြောနေတဲ့ဒေါအောင်ဆန်းစုကြည်ပါဝင်တဲ့အစိုးရအသစ်လက်ထက်မှာတော့မြန်မာနိုင်ငံအတွက်ဖြစ်ရှိရမယ့်ပြဿနာတွေကအများအပြားရှိနေပါတယ်ဒါကြောင့်အစိုးရအသစ်အနေနဲ့တချို့ပြဿနာတွေကိုဖြေရှင်းဖို့အတွက်တရားဥပဒေစိုးမိုးမှုကအဓိကလိုအပ်နေတဲ့အရာတစ်ခုဖြစ်တယ်လို့သက်ဆိုင်ရာပညာရှင်တွေကပြောဆိုကြတာဖြစ်ပါတယ်ကျွန်တော်ကောင်းမြတ်ဖြူပါမြမကတရင်အေဂျင်စီကနေ PO ကိုဆွေးပေးပို့လိုက်တာပါ
နိုင်ငံရေးသမားတွေကိုနှိတ်ကွတဲ့ပုံမှန်ကိုဖျက်ပေးဖို့တောင်းဆိုခြင်းနဲ့ပတ်သက်ပြီးမြင့်မခသတင်းအေဂျင်စီကကိုကောင်းမြတ်ဖြိုးကတင်ပြပေးခဲ့တာပါရှင်။အခုတော့ဖားကန့်ဒေတာကြောက်စိန်တူးဖော်ရေးလုပ်ငန်းနဲ့ဒေတာခန်တွေကြားပြဿနာပြေလည်အောင်လှုပ်ပေးဖို့တောင်းဆိုချက်ကိုလည်းတင်ပြပေးခြင်းပါတယ်။ကချင်ပြည်နယ်ဖားကန့်ဒေတာမှာအလွန်အကျွံကြောက်စိန်တူးဖော်လို့သဘာဝပတ်ဝန်းကျင်ထိခိုက်တာရင်ရင်းနရားတွေမြို့တွင်းဖြတ်တဲ့မောင်းနေတာနဲ့မြေစာပုံပြိုကျတာကြောင့်လူတွေထိခိုက်တေဆုံးနေတဲ့အတွက်ကြောက်စိန်တူးဖော်တဲ့ကုမ္ပဏီလုပ်ငန်းတွေရပ်တန့်ပြေးဖို့လူမှုအဖွဲ့အစည်းကိုယ်စားလှယ်တွေကတက်လာမဲ့အစိုးရအသစ်ကိုဒီကနေ့တောင်းဆိုလိုက်ပါတယ်။အပြည့်အစုံကတော့ VOA မြန်မာပိုင်းရဲ့သတင်းတော်ကိုမိုးစောကတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ဖားကန့်ဒေတာမှာကချင်မျိုးသားလူမှုဖွံ့ဖြိုးရေးဖောင်ဒေးရှင်းကဦးဆောင်ပြီးအရက်ဘက်အဖွဲ့အစည်းတွေလူမှုခေါင်းဆောင်တွေနဲ့ပွင့်လင်းမြင်သာမှုနဲ့တာဝန်ခံမှုဆိုင်ရာအရက်ဘက်မဟာမိတ်အဖွဲ့မာတာအဖွဲ့ကကိုယ်စလဲစုစုပေါင်း300လောက်ဟာဒီလ18ရက်နေ့ကတွဲဆုံဆွေးနွေးပြီးတဲ့နောက်ကြောက်စိန်တူးဖော်တဲ့ကုမ္ပဏီလုပ်ငန်းတွေရပ်တန့်ပေးဖို့ကိုဒီကနေ့ရန်ကုန်မြို့အင်းရလိပ်ဟိုတယ်မှာသတင်းစာရှင်းလင်းပွဲကျင်းပပြီးတောင်းဆိုလိုက်ပါတယ်။အစိုးရ
တွေကိုကျွန်တော်ဒီနေ့တောင်းဆိုနေတာကျွန်တော်ဒီလမှာရှိတဲ့ကုမ္ပဏီတွေကိုကြံစည်ပေးပါပိတ်ပြီးပေးပါကျွန်တော်ရဲ့ခက်ခဲဘဝပေါင်းဝင်ခြင်းဟာဒီမတားမှကိုပြည့်စည်နေပါပြီလို့ပြီးတော့လူမှုရေးဒုက္ခလည်းနေ့တိုင်းလိုလိုပေါ့လေတို့တွေ့နေရပါတယ်ဒါကြောင့်ဒီအစိုးရတစ်ခုတောင်းဆိုချင်တာပါလဲဆိုရင်ကျွန်တော်ဒီတိုင်းပြည်ရဲ့အကျိုးဒေသခံရဲ့အကျိုးဟိုများလာနေတဲ့အခြေအနေရှိတာလည်းနေမှာပါကြံလည်ပြီးတော့ဒီပြုလို့ဝင်ပေးဖို့ရပြပေါ့လေအဲ့ဒါကျွန်တော်ဒီလည်းတောင်းဆိုချင်ပါလေ
ဒါကတော့ကချင်မျိုးသားလူမှုဖွံ့ဖြိုးရေးဖောင်ဒေးရှင်းကဦးလမ်းမောင်လာတောင်ပြောတာဖြစ်ပါတယ်သူကဆက်ပြီးအစိုးရအသစ်အနေနဲ့ဥပဒေချိုးဖောက်တဲ့ကုမ္ပဏီတွေကိုစုံစမ်းစစ်ဆေးပေးဖို့တောင်းဆိုတယ်လို့တကယ်လို့အစိုးရအသစ်အနေနဲ့မဆောင်ရွက်ရင်သူတို့လူမှုအဖွဲ့အစည်းတွေကဆောင်ရွက်သွားမယ်လို့လည်းပြောပါတယ
်။ဒီကျွန်တော်တို့ဖက်ပြန်မှာဒီကြောက်ရဥပဒေဆိုတာရှိပါရဲ့။ဒါပေမဲ့ဒီဘဲကုမ္ပဏီမှဒီဥပဒေတိုင်းမလိုက်နိုင်ပါဘူး။ဘီယူလည်းမဆက်ကြောက်ဘူး။ဟိုလုံခဲ့တဲ့နောက်ကကျွန်တော်တို့ဆီမှာဒီကားတွေလာစစ်ဆေးဖို့လာကြပါတယ်။ဒါပေမဲ့ပွင့်လင်းနေတာမရှိပါဘူး။ကောနားလည်းဘူးချင်းချင်းယူပြီးတော့နောက်ဆစ်ဆင်းတဲ့အပေါ်ရံတော့တော့တွေ့ရပါတယ်။ဒါကြောင့်ဒါလွတ်လပ်တဲ့ဖွဲ့စည်းရပ်ပေးစုံစမ်းစီကုန်ပြီးဖွဲ့စည်းပေးဖို့အဲ့မှာကျွန်တော်ဒီကားကလည်းဒီအိတ်ကုန်ပြီးထဲမှာဖြတ်ဝေပေးဖို့ပေါ့လေ။တကယ်လို့အဲ့ဒီဥပဒေတိုင်းမလိုက်နာတဲ့သူဒီကဖောက်ပြတဲ့ကုမ္ပဏီလာရောက်ဆစ်ဆင်းဖို့ဖြစ်ပါလေ။တကယ်လို့ပေါ့လေအစိုးရအသိနေနဲ့အဲ့လိုစုံစမ်းရေးဆစ်ဆင်းရေးကုမ္ပဏီမဖွဲ့ဘူးဆိုလို့ရှိရင်ကျွန်တော်ဒီကားကအနေနဲ့စုဖွဲ့ပြီးတော့အဲ့စစ်စေးကုန်ပြီကျွန်တော်ဖွဲ့သွားမှာဖြစ်ပါတယ်ကျွန်တော်စစ်စေးသွားမှာဖြစ်ပါတယ
်ဖားကန့်ဒေတာမှာ1994ခုနှစ်နောက်ပိုင်းဆေးရန်နရားကြီးတွေအုံပြုပြီးကြောက်စိန်တူးဖော်ခဲ့တဲ့နောက်တော်ရီတောင်တွေပြတ်သုံးခဲ့တယ်လို့ဥရုချောင်းအပါဝင်ချောင်းမြောင်းတွေတင်ကောခဲ့တဲ့အတွက်နှစ်စဉ်မိုးရသည်မှာရေကြီးရေရှမ်းဖြစ်ကြရင်ရန်တရားတွေမြို့တွင်းဖြတ်သန်းမောင်းနေတာနဲ့မြေစာပုံပြိုကျတာကြောင့်လူတွေထိခိုက်သေဆုံးတာတွေဖြစ်ပျက်ခဲ့တယ်လို့လည်းလူမှုအဖွဲ့ကကိုယ်စားလှယ်တွေကထောက်ပြပါတယ်။ဒီလပိုင်းတွေအတွင်းမှာမြေစာပုံပြိုကျတာကြောင့်လူ250လောက်ထိခိုက်သေဆုံးရတယ်လို့ရဲရွာအတွင်းဖြတ်သန်းတဲ့မြေသေးရင်နဲ့မတော်တဆထိခိုက်မိတာကြောင့်အနည်းဆုံးလူ20လောက်သေဆုံးတယ်လို့လည်းပြောပါတယ်။ဒ Dilu ticket the Sundari Shinira Jow. Tessaya Nanga Nuga Jowsin two for a comedy rego. Say Yaniari, Timbo Yong Chara ne Patebi, Jematene Lule, Punlin Yinda Mune, Dawan Kamu Saya, a Jeppe Maha may a poet, Mata a poet goesle, Ujete Uga Piobade.
ตุ้นในนาระกุมารสุสุเรกุมารีโกจะไปอสุรนี่เนี่ยเปลี่ยนแล้วสักเสร็จดิโลกุมารีเมษวาเนี่ยพญามะแม่นาวมาชื่อกว่าลูกคุณยินชูปอกนี่เนี่ยติมัตตันว่าเยสะจันทุกะดิโลกุมารีโยดิโลเนียญูนี่ดิโลยันเนียนี่บาสงเจ้าชะอะเนี่ยจะไปอสุรมาตาวมาชื่อกว่าไอ้กุมารีโกเวยอ่ะหอบนี่นาวเมมาปีโกยินนิยงน่ะมุเนี่ยปะตะโลอเมริกันอสุรนี่ดิโลตุ้ยเอ๊ะชื่อว่าเมมาปีโกยินนิยงน่ะมุ ดอกเตอร์ดุญญาไหนถ้าล่ะชื่อป่ะล่ะดิอาเซนฮาลาเนี่ยทุบเปลี่ยนหมดรู้คุณเองเนี่ยดีดีเนี่ยอาริสาเลยบอกมาเดี๋ยวมาเนี่ยตามนี่บอกมาบ่ตัดตัวเปล่าล่ะชื่อกูก็กลัวตรงนี้ถูกป่ะหอบพี่เราตัวนี้ล่ะแหละฮักฮักมาดิกัดโนโกเลยบอกมาดิกัดตาปลาโซระกุมนี่เนี่ยยินยันเนี่ยอย่างเหมียวเหมียชื่อแล้วอเมริกันอโซยะอนิเนี่ยแหละต้องแยกกุมนี่กูอาเซนฮาลาทุบเปลี่ยนไปแล้วทุบเสร็จไปแล้ว
เมียนมาร์ครับอันนี้สิ่งต่างๆแล้วเนี่ยนั่นหนูจะได้ส่วนใหญ่ฉันว่าอเมริกาส่วนใหญ่มาทำเนี่ยฉันว่าดีซีวายที่เราอยากในงานที่ได้ในงานก็มีตัวเองสิ่งเล็กที่เราไม่รู้อะไรก็มีนะตามมาสิภาคการเดินทางในเนี่ยแต่บอกว่าเป็นวันจริงยี่สองวันในตัวเรื่องก็ร้องอารมณ์จงจะเส้นทุ่มพอร์ตอะไรฮะยุคก็เป็นนักบังคับมาปุ่มสู้ว่าอะไรลูเล่เว็บบังเกจ้าบาร์เลย ดิโลเว็บบังเกอร์เนาะสุยากับปีเรย์วันจีทานาดุดยาวันจีกูนั่งผู้สอนยิ่งจะมูอุจิทานาอากาศคงตัดทุเรียนทุเรียนอุชมูอุจิทานาสาเหตุปีเราสู้เส้นยาชีเรโกภาคการเดินทางก็เสียลบีสงสารเสียเยียวยาเรื่องสังเวียนเข้าบาร์เลยดิโลเยียวยาเรื่องชีเก็บไปไหมที่กันได้ที่เราเจ้าเส้นอารมณ์จนทุ่มพอร์ตอะไรฮะจะเต็มตัวดีบาบู
เจ้าเซนทูพอเยลงเงินเดียดาคันด้วยจ้ะพยายามนับเปลี่ยนลงไปบุตรสุดจะดูกูมุ่งจดจำพิจารณาบ้างเช่นจมารู้ตอนลุ้นเนี่ยเรื่องซีซันพิพิจิมาเว่วิโอเอก้าทั่วลุ้นไปเนี่ยเนื้อสินทีวีตัดเดินว่าซีซันด้วยกูเนี่ยคนไหนกันเนี่ยคนไหนกันที่ทั่วลุ้นไปตัวมาบ้างเอเชียเซ็ตเซเว่นกันเนี่ยได้ยัยพันยูจิชูในบาร์เช่น
အခုတော့တရင်ချင်းချုပ်ကိုကိုကြော်တင်ကကျင်ညာပေးမှာဖြစ်ပါရဲ့ရှင်။ဘယ်လ်ဂျီယံနိုင်ငံဘရပ်ဆယ်စ်မြို့တော်ကိုအင်္ဂါနေ့ကတိုက်ခိုက်ခံရပြီးတဲ့နောက်အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီဟာဘယ်လ်ဂျီယံဝန်ကြီးချုပ်ရှောင်းမာရှယ်မီရှယ်နဲ့တကင်းတွေ့ဆုံပြီးဝမ်နက်စကားပြောပါတယ်။ဒါပြင်တိုက်ခိုက်မှုပေါ်ဘယ်လ်ဂျီယံကစုံစမ်းစစ်ဆေးနေတာနဲ့အကြမ်းဖ ုင်ငံသားတယောက်ကိုဘော်ဒီမျိုးပြင်ပမှာဖမ်းဆီးထိန်းသိမ်းလက်နေတာကြောင့်ဖြစ်လာနိုင်ခြေအကြံဖက်တိုက်ခိုက်မှုတစ်ခုကိုဟန်တားလိုက်နိုင်တယ်လို့ပြင်သစ်ရဲတပ်ဖွဲ့ကပြောပါတယ်။အခုတန်လျာနဲ့အဖမ်းခံရသူဟာပြင်သစ်နိုင်ငံကိုတိုက်ခိုက်ဖို့အကွက်ချစီစဉ်တာမှာအတော်ခရီးရောက်နေပြီလို့ကြာသပတေးနေ့ကသူ့ကိုဖမ်းဆီးပြီးတဲ့နောက်ရဲတပ်ဖွဲ့ကပြောပါတယ်။လူမာလာ73ရဲ့ဘော်ဒီမျိုးအကြံဖက်တိုက်ခိုက်မှုတွင်လူပေါင်း130ကျော်သေဆုံးပြီးယာနဲ့ချီပြီးတော့တန်းရသွားပြီးတဲ့နောက်ပိုင်းပြင်သစ်နိုင်ငံမှာတတိကြီးကြီးထားနေကြတာပါ။အခုချိန်ထိဆိုရင်ပါရီမျိုးတော်တိုက်ခိုက်မှုနဲ့ဆက်ဆက်ပြီးဖမ်းဆီးထားတဲ့လူပေါင်းက28ယောက်ထဲမှနေရှိနေပါပြီ။စီးရီးယားနိုင်ငံဖွဲ့စည်းပုံအခြေခံဥပဒေကိုလာမယ့်ဩဂုတ်လနောက်ဆုံးထားပြီးမူကြမ်းရေးဆွဲနိုင်ဖို့အမေရိကန်နဲ့ရုရှားတို့ကတိုက်တွန်းပြောဆိုနေပါတယ်။ဒီချိန်ထဲမှာပဲစီးရီးယားအစိုးရနဲ့အတိုက်ခံနှစ်ပတ်စလုံးကိုနိုင်ငံချင်းသားအားလုံးပြန်လည်ပေးဖို့ကိစ္စတိုက်တွန်းသွားဖို့ဆိုတာနိုင်ငံစလုံးကသဘောတူကြတဲ့အကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောပါတယ်။မြန်မာနိုင်ငံဆိုင်ရာအမေရိကန်ပြည်ထောင်စုရဲ့တမ်မတ်ကြီးတဲ့အဖြစ်တာဝန်ထမ်းဆောင်မဲ့စကော့တ်မာစီယယ်နဲ့ဇနီးဖြစ်သူတို့ဒီကနေ့မြန်မာနိုင်ငံမှာရောက်လာပါပြီ။မစ္စတာမာစီယယ်ကိုမြန်မာနိုင်ငံဆိုင်ရာတမ်မတ်ကြီးဖြစ်ဖေဖော်ဝါရီလ9ရက်နေ့မှာအမေရိကန်ထက်လွတ်တော်ကအတည်ပြုပြီးတဲ့နောက်ဒီကနေ့မှရောက်လာကြတာပါ။မစ္စတာမာစီယယ်ကသူ့ရဲ့တမ်မတ်ခန့်အပ်လွှာကိုလက်ရှိသမ္မတဦးသိန်းစိန်ကိုပေးရမှာလား၊ရွေးချယ်ခံသမ္မတတေဦးတင်ကျော်သမ္မတတာဝန်ယူပြီးချိန်ကြမှာပေးရမှာလားဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးခင်ဗျာ။
တရင်ချင်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာပေးခဲ့တာပါဒီညနေအစည်းအဝေးထုတ်လုပ်ရေးမှူးကကိုအောင်အောင်ဖြစ်ပြီးဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဆူလီမန်ထာရဝါလီဖြစ်ပါတယ် VOA American တန်ညနေပဲမြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲနဲ့9နာရီထိဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာပါနောက်နာရီကြမှာထုတ်လွှင့်မဲ့ည9နာရီကနေ10နာရီထိအစည်းအဝေးကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလိုက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ် VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ကျွန်မရှားဖုံပါ
This program has come to you from the Voice of America, Washington.